in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ3ရက်အင်္ဂါညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီချီစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ19 နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝလိုက်ပါဒီညနေမှာထွေးချတဲ့သတင်းတွေကတော့နေတိုးထိပ်ကြီးဆွေးဝဲကျင်းပဖို့ကောင်းဆောင်နေလန်ဒန်မြို့ကိုရောက်နေကြပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲနိုင်ရေးစုံစမ်းတွေ့ရှိချက်တွေနဲ့အကြံပြုချက်တွေပေါင်းမဲ့အစီရင်ခံစာကိုအလွတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရောက်နေတဲ့ကလေးငယ်တွေပညာသင်ကြားခွင့်မရအောင်ဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပင်ထားတယ်လို့လူ့ခွင့်ရေးဆောင်ကြည့်အဖွဲ့ကဆွတ်ဆွတ်လိုက်ပါတယ်။ဒီလိုထွေးချတဲ့သတင်းတွေကိုတော့နားလောင်နေအတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေမှာတော့စီရေးပြိပခါတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့မှာတော့မနေ့ညနေပိုင်းကပေါက်ကွဲမှုဖြစ်ခဲ့လို့ကလေးငယ်2ဦးအပါအဝင်လူ3ဦးသေဆုံးခဲ့ရပါတယ်
။လူနာသွားတဲ့အချိန်မှာခလူယောက်ျားလေးတယောက်အသက်မနစ်တယောက်နဲ့အသက်5နှစ်ခန့်မိန်းကလေးတယောက်ကတော့ဒါကြရွေးတွင်ပြီးဆုံးတော့
အရသာထိခိုက်သေးဆုံးမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကစီရေးခြေနေနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်။နောက်ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးအကြီးအကျယ်ဝေဖန်ခံနေရတဲ့ဒေါ်အောင်ဆန်းစုကြည်ပေါ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့သုံးသက်ချက်အကြောင်းသတင်းနဲ့အတူစီးရီးယားနိုင်ငံတွင်းကစစ်ဆေးရေးတွေကြောင့်ဝေဖန်ခံနေရတဲ့တူရကီနိုင်ငံဟာအခုကျင်းပနေတဲ့မြောက်အတ္တလန္တိတ်စာချုပ်အခွင့်အရေးတိုးထိပ်သီးဆွေးနွေးပွဲမှာတော့ဒီပြင်သစ်ပြည်ထောင်ဂျာမနီကခေါင်းဆောင်နေနဲ့ဘာတွေဆွေးနွေးနိုင်ချေရှိသလဲဆိုတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
မြောက်အတ္တလန္တိတ်မဟာမိတ်နေတိုးအဖွဲ့ကြီးဟာဥဆောင်မှုမဲ့သူမရှိတော့တာကြောင့်အုံနောက်တင်နေတဲ့အဖွဲ့အစည်းလိုဖြစ်လာနေကြောင်းပြင်သစ်သမ္မတအင်မန်နွယ်မက်ခရွန်ရဲ့တင်စားပြောဆိုမှုဟာအောက်တန်းကျတဲ့မှတ်ချက်မျိုးဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြင်သစ်သမ္မတကိုအင်္ဂါနေ့မှာဝေဖန်ပြောကြားလိုက်ပါတယ်။နေတိုးအကြောင်းအဲ့ဒီလိုပြောဆိုဖို့မသင့်တဲ့အကြောင်းအဖွဲ့ဝင်နိုင်ငံတွေလန်ဒန်မြို့မှာကျင်းပမဲ့နေတိုးစစ်တီစုဝဲမဆခင်နေတိုးအတွင်းမှုချုပ်ယန်စတိုလ်တန်နဲ့Jens Stoltenberg နဲ့ဘေဂျင်းရှင်ရရင်သမ္မတထရန့်ကအဲ့ဒီလိုပြောကြားလိုက်တာပါ။ပြီးခဲ့တဲ့လကထုတ်ဝေတဲ့လန်ဒန်အခြေစိုက်တဲ့ Economist Magazine နဲ့တွေ့ဆုံမေးမြန်းခန်းအတွင်းတိတိသမ္မတမက်ခရွန်ကနေတိုးအဖွဲ့ကိုအဲ့ဒီလိုဝေဖန်လိုက်တာဖြစ်ပါတယ်။ဒီဝေဖန်ပြောဆိုခဲ့တဲ့ကိစ္စအပေါ်နောက်ပိုင်းမှာသမ္မတမက်ခရွန်ကခုခံပြောကြားခဲ့ပြီးနေတိုးအဖွဲ့အနေနဲ့အဖွဲ့ဝင်တနင်္ဂနွေကြီးကအဖွဲ့ဝင်ကြီးဘလောက်ထဲဝင်သင့်တယ်လဲဆိုတာနဲ့ပိုအရေးကြီးတဲ့ကိစ္စတွေကိုအယုံဆိုင်လှုပ်ဆောင်ဖို့အချိန်တန်ပြီဖြစ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတထရန့်နဲ့သမ္မတမက်ခရွန်တို့နှစ်ဦးဟာဒီကနေ့တွေ့ဆုံဖို့ရှိပါတယ်။နေတိုးအဖွဲ့ရဲ့ကာကွယ်ရေးအသုံးစရိတ်နဲ့ပတ်သက်လို့2019ခုနှစ်မှာဒူနာအာနာယပြီးကတည်းကသမ္မတထရန့်ကအာယုံဆိုင်ပြောကြားလာခဲ့တာဖြစ်ပြီးအမေရိကန်ကအသုံးစရိတ်တွေကိုအဆမတန်စိုက်ထည့်ပေးနေရတယ်လို့သမ္မတထရန့်ကပြောပါတယ်။သမ္မတထရန့်ရဲ့ဥဆောင်မှုကအဖွဲ့ဝင်တွေအသုံးစရိတ်တိုးထည့်တဲ့ကိစ္စအပေါ်တည်ထားတဲ့အကျိုးသက်ရောက်မှုဖြစ်ပေါ်စေကြောင်းနေတိုးအတွင်းမှုချုပ်စတိုတင်ဘတ်ကဒီကနေ့အကြီးအကျယ်ပြောကြားခဲ့ပါလေ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းတွေ့ရှိချက်တွေနဲ့အကြံပြုချက်တွေပါဝင်မဲ့အစီရင်ခံစာကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ကော်မတီအဖွဲ့ဝင်တွေကအစီရင်ခံစာကိုအဆုံးအပြည့်တက်နေပြီလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်က MSNBC သတင်းဌာနကိုတင်းနှာနဲ့နောက်ပိုင်းမှာပြောပါရယ်။အဲ့ဒီအစီရင်ခံစာကိုတရားရေးကော်မတီကိုတင်သွင်းဖို့အင်္ဂါနေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်မှာပါ။တရားရေးကော်မတီအဖွဲ့ဝင်တွေကသမ္မတထရမ့်ကိုအစီရင်ခံစာထဲကပဲအချက်တွေနဲ့တရားစွဲဆိုမလဲဆိုတာဆုံးဖြတ်ကြလိမ့်မယ်လို့လည်းအဒမ်ရှစ်ကပြောပါရယ်။တရားရေးကော်မတီအနေနဲ့ကလည်းသမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးကြားနာမှုတွေကိုပုံထုံးနဲ့မှတိကျကျင်းပဖို့ရှိပါရယ်။အဲ့ဒီကြားနာမှုကတော့သမ္မတထရမ့်ရဲ့ရှင်းနေမှာပါပဲပြုလုပ်မှာပါ။ဒီဖြစ်ရအလုံးဟာလောက်ကျန်ဖန်တီးထားတဲ့ကိစ္စရာဖြစ်တဲ့အတွက်သူ့ဘက်ကရှင်းနေစီလိုမှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောဆိုထားပါရယ်။ဒါအပြင်လန်ဒန်မှာကျင်းပမဲ့မြောက်အတ္တတိတ်စစ်စာချုပ်အဖွဲ့နေတိုးညီလာခံကိုသူတက်မဲ့အချိန်မှာတိကျနာမှုလုပ်မဲ့ဒီမိုကရက်တစ်ကိုလည်းသမ္မတထရမ့်ကဝေဖန်ပြောဆိုခဲ့တာပါ။မနေ့ပြန်ကျင်းပမဲ့ကြားနာပွဲမှာတော့ဖွဲ့စည်းအုပ်ချုပ်ပုံမှာပြောင်းလဲချက်တွေအရသမရတဦးကိုတရားစွဲဆိုနိုင်ရေးကိစ္စရပ်တွေကိုအဓိကထားမေးမြန်းများဖြစ်ပြီးတော့တရားရေးဆိုင်ရာဥပဒေပညာရှင်၄ဦးကလာရောက်ဖြေကြားကြမှာဖြစ်ပါတယ
်။နှစ်မကုန်ခင်မှာအမေရိကန်ဘက်ကကမ်းလှမ်းချက်အသစ်သုံးတရားပေးဖို့တောင်းဆိုထားတဲ့ကမ်းသက်ရဲ့ကုန်ဆုံးချိန်နှိကလာနေပြီဖြစ်ကြောင်းမြောက်ကိုရီးယားကအမေရိကန်ကိုဒီကနေ့သတိပေးပြောကြားလိုက်ပါတယ်။ Megan Pidanzu in that below Christmas less on you, Juicha Yumalesara, Truco and Sumpia Mapitan, Megan Sess and Yego Town, you had a Mercuria letter on Yawunji, Rita Song Yet, Pioja Jaco, a sua by the ring at China Gavare. Megan no loss on the red twist on Sinemuriha, Nangaye Miatopo loss on the Lezamuda Chichangle, letter Wunji Riga, Weban Pioja Labare, Mercuria ne American Chapilo near Nuclear Sinemurima, Mercuria Beca through a nuclear Pansam Murigo, the Kuma Mapia Sigin, Peso. ဒီကရက်ဖေဖော်ဝါရီလကတည်းကဆွေးနွေးမှုတွေဆိုင်ကနေကြတာပါမြောက်ကိုရီးယားကအဲ့ဒီလိုသတိပေးချက်ထုတ်ပြန်တဲ့အပေါ်နေတိုးထိပ်သီးဆိုးဝတ်တဲ့ပုံလမ်းမျိုးကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတည်းကတုံ့ပြန်ပြောဆိုတာမျိုးမရှိပေမဲ့သူနဲ့မြောက်ကိုရီးယားခေါင်းဆောင်အကြာကောင်းမွန်တဲ့ပုဂ္ဂိုလ်ကြီးရဆက်ဆံမှုရှိကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ဒါပေမဲ့အမေရိက
ပြားယောဂအပါဝင်ချင်းကြောင့်90တက်ယောဂရဲ့အဖြစ်များလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဒီကနေ့ပြောပါတယ်စပိန်နိုင်ငံမက်ဒရစ်မှာကျင်းပမဲ့ဥတုရာသီဆိုင်ရာညီလာခံမှတိုင်ခင်တရက်အလုံးမှာထုတ်ပြန်လိုက်တဲ့ ဥရုယာဒီပြောင်းလဲမှုကြောင့်ဖြစ်လာတဲ့လူညဉာဏ်မှုကြောင့်ပိုးပြီးတော့ထိခိုက်နေရတယ်လို့လည်း WHO ရဲ့သဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးဆိုင်ရာဌာနညွှန်ကြားရေးမှူးမယ်ရီနေရာကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။နိုင်ငံတကာရဲ့ဥရုယာဒီဆိုင်ရာဘဏ္ဍာငွေထဲမှာကျန်းမာရေးအတွက်တည့်ရခိုင်နှုန်းလောက်တောင်အသုံးမပြုသေးတဲ့ကိစ္စဟာတိတ်ကိုစိတ်ဆိုးတော့တာထွက်စရာကိစ္စဖြစ
New American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
် New American တန်ခါသတင်းတွေကိုဆက်လက်ကြညာပေးနေတော့ခင်ဗျာဘင်္ဂလားဒေ့ရှ်အစိုးရဟာထောင်ပေါင်းများစွာသောရိုဟင်ညာကလေးငယ်တွေပညာသင်ကြားခွင့်မရအောင်ပိတ်ပင်တားဆီးထားတယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်ပြီးအာဏာပိုင်တွေအနေနဲ့ဒုက္ခသည်စခန်းအတွင်းပညာသင်ကြားခွင့်ကိုပိတ်ပင်ထားတာလေးရုပ်သိမ်းပေးဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့ကြောင်းတက်ရမယ့်အရွယ်ဒုက္ခသည်ကလေးငယ်၄သိန်းလောက်ပညာသင်ကြားခွင့်မရတဲ့အကြောင်းရေးသားထားတဲ့ Are We Not Human ဆိုတဲ့အစီအခံမှာ HRW ကဘင်္ဂလားဒေ့ရှ်အစိုးရကိုဆွတ်ဆွဲပြောဆိုထားတာပါမျိုးဆက်တစ်ခုလုံးပညာသင်ကြားခွင့်မရအောင်ဟန်တာထားခြင်းဟာဘသူအတွက်မှအကျိုးမရှိကြောင်း HRW ရဲ့ကလေးငယ်များအခွင့်အရေးဆိုင်ရာပူးတွဲညွှန်ကြားရေးမှူး Bill Van Asvel ကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဘက်ကနီလန်ပြောင်းပြီးချင့်ကပ်လှုပ်ဆောင်လာအောင်နိုင်ငံတကာအသံဝင်ကဖိအားပေးတောင်းဆိုကြဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်ဒီကံပြင်းနေမြောက်ပိုင်းမှာ2018ခုနှစ်အတွင်းရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေမြရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံကအသံဝင်ကခန့်မှန်းထားကြတာပါဒုက္ခသည်တွေစခန်းအပြင်ကအကြောင်းနေမှာတက်ရောက်ပညာသင်ကြားခွင့်ကိုဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပင်ထားတယ်လို့ဘင်္ဂလားဒေ့ရှ်ကအစိုးရဆံမှုဝဲတွေကိုဖြစ်ဆိုခွင့်ပိတ်ပင်ထားတဲ့အပြင်ကုလသမဂ္ဂနဲ့နိုင်ငံကအဖွဲ့အစည်းတွေစခန်းအတွင်းမှာပညာတင်ပေးခွင့်ကိုလည်းပိတ်ပင်ထားပါတယ်တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကအသိအမှတ်မပြုပေမဲ့လည်းအဲ့ဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်နိုင်ငံတကာအသံဝိုင်းနဲ့ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပါတယ်
ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုအားပေးထောက်ခံထားတဲ့မူကြမ်းနဲ့ရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုလိုက်တာဟာသူတို့ရဲ့ပြည်ရင်းရေးကိုကြားဝင်နောက်ဆက်တဲ့လှုပ်ရဖြစ်တယ်လို့စိတ်မကောင်းစရာကိစ္စတစ်ခုဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပဲဝေဖန်ပြောဆိုလိုက်ပါတယ်။ဟောင်ကောင်ကလူတွေအနေနဲ့ကိစ္စရက်အတော်များများမှာလွတ်လပ်စွာလှုပ်ကန်ခွင့်ရနိုင်ကြတာပါလို့လည်းပြောပါတယ်။တရုတ်အစိုးရကလည်းမူကြမ်းနဲ့ရက်ကိုသမ္မတထရမ့်ကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အပေါ်အင်္ဂါနေ့ကဒေါ်သာတကြီးတုံ့ပြန်ခဲ့တယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကလည်းစင့်ခေါ်ကန့်ကွက်ခဲ့ပြီးတော့ဒီလှုပ်ရက်ကတရု American Sassan Yepo Tigay Zilin Melu Letri Pekabare, Hong Kong Democracy Yellow Shattery, Polu Punye Chobode, Hong Kong Asoya Tawun Shidurigo, Gemata Tankame Mujanigo, a deep joker, American Go Jesu Tene and Nesubi, Hong Kong Pidu Townaji, Mulega Yemen Kuma Suo Miro Sana Topo Kajabare, Asoya Kumuchan at the Ningu Nega Democracy Yes Chita Sana Pia Durigo, Long Yong Yitakamia Yobon Tomio Nene Poma, Ocho Yemu Gary Lamga Kakwe Pioso Tobare.
ဖိလစ်ပိုင်နိုင်ငံရှိဘိုင်းမှာမနေ့ညကတညာလုံးဝရတက်ခတ်ခဲ့တဲ့ကမ္ဘူရီတိုင်ဖွန်မုန်တိုင်းကြောင့်မြို့တော်မနီလာကလေဆိပ်ကိုပိတ်ထားရပြီးကျေးရွာတော်များများလည်းရေကြီးတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။မုန်တိုင်းကြောင့်နေအဆောက်အုံတွေနဲ့လေဆိပ်တစ်ခုပြတ်ထိခိုက်ပျက်စီးခဲ့ရပါတယ်။လက်စစ်တာအားလိုက်နေလည်းပြတ်တောက်ခဲ့သလိုလူပေါင်း 1000 ချီပြီးဘယ်လူရာကိုပြောင်းရွှေ့ခဲ့ကြပါတယ်။တိုင်ဖွန်မုန်တိုင်းကမ္ဘူရီဟာဆော့ဆူကွန်ခိုင်ကူဘက်မြို့ကိုဖြတ်ကျော်တိုက်ခတ်ပြီးတဲ့နောက်မြို့တော်မနီလာတောင်ပိုင်းကမ်းခြေရစီကိုဥတီသွားခဲ့တာပါ။လက်တလောမှာတော့လူသေဆုံးထိခိုက်ဒဏ်ရာရတဲ့တဲ့တွေထွက်မလာသေးပါဘူး။ဖိလစ်ပိုင်နိုင်ငံမှာတနေ့ကိုတိုက်ဖွန်မုန်တိုင်းအကြိမ်20လောက်တိုက်ခတ်လေရှိပြီးလူရာနဲ့ချီသေဆုံးလေရှိပ
ကျွန်တော်တို့ရဲ့အချင်းနေရီတက်တာနေပြီဖြစ်တဲ့အတွက်မကြခင်အိမ်ပြန်ရဖို့မျှော်လင့်ပါတယ်လို့လည်းသမရဟောင်းကတာရဲ့ပြောခွင့်ရသူကတနင်္လာနေ့ကပြောပါတယ်အသက်90ငါးနှစ်ရှိနေပြီဖြစ်တဲ့သမရဟောင်းကတာဟာနှွေမာလာရုံးကလည်းချော်လဲပြီးတော့အုံနောက်သွေးရိုရာကနေအုံနောက်ထဲသွေးဖြစ်အားများနေတဲ့အတွက်ဆေးကုသမှုခံယူခဲ့ရပြီးပြီးခဲ့တဲ့တစ်ပတ်ကမှဆေးရုံကဆင်းလာတာပါမစ္စတာကတာဟာဒီနေ့ပ ဒီနေ့ကတော့ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီန အင်္ဂါညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစောဝင်းလိုင်းနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့ ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာမနေ့ညနေပိုင်းတုန်းကပောက်ကွဲမှုဖြစ်ခဲ့တာကြောင့်ကလေးငယ်နှစ်ဦးအပါအဝင်လူသုံးဦးသေဆုံးပြီးလေးဦးဒဏ်ရာရခဲ့ပါတယ်။ဒေသခံမြန်မာစစ်တပ်နဲ့ဒေသခံတွေကတော့မပောက်ကွဲသေးတဲ့လက်ကျန်ဘုံပောက်ကွဲမှုဖြစ်နိုင်တယ်လို့ယူဆနေကြတာပါ။လက်နက်ကင်ပြည်ပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကအရက်သားတွေရဲ့ထိခိုက်သေဆုံးနေရာတဲ့နောက်ဆုံးအ
ဒီကနေ့ပိုင်းလောက်ကလက်နေကြီးတလုံးပေါက်ကွေးထွေပြီးခလင်းငင်အူပွေးရှင်ပြီးတည်ဆုံးပြီးနောက်တူဦးကတော့ဆေးရုံမှာပဲတန်ရာနဲ့တည်ဆုံးခဲ့တာပါပေါက်ကွေးမုံအတွင်းနောက်ထပ်လူလေးဦးထက်မင်းတန်ရာရရှိခဲ့တယ်လို့လေဒေသခံလူမျိုးရေးဖွဲ့တခုဖြစ်တဲ့ကယူနာလိုင်းကွေးလူရှင်တင်တာဝန်ရှိသူတူဦးကပြောပါတယ်အဲ
ဟိုအလေးစိအောက်စုရှင်းတယ်တော့ဟိုအလေးစိအောက်စုရှင်းတယ်တော့ရေကွက်ပေါ့အဲ့ဒီမှာကျွန်တော်တို့ကိုညစောင်းတာကတော့ဘယ်လိုဖော်မလဲဒီဟိုဟာဘုံဆန်ကြပြီးတော့လူနာတွေတန်ရာရေးပြီးတော့အကြောင်းပြတယ်အဲ့ဒါကြောင့်အခုတို့အရေးပေါ်ခါကတော်ပြီးတော့ဟိုဟာကာအနေလူနာတော်တယ်ရပေါ့လူနာတော်တယ်ရရှိမှာဟာခလူရောက်ကြလက်တယောက်အဲ့မနှစ်တယောက်နဲ့
ကျွန်တော်နှစ်နှစ်ခန့်မင်္ဂလာတယောက်ကတော့ဒါကြပြွေးချင်းပြီးသုံးတော်တယ်။နောက်ထပ်၄ယောက်ကတော့နောက်ထပ်၅ယောက်ကတော့ဒီပြင်းပြင်းထန်ထန်ပေါ့။အဲအဲ့ဒါတွေအကုန်လုံးအကုန်တို့ကအရေးပေါ်အမ်ဘူလန့်ကားနဲ့နေပြီးတော့ဆေးရုံပို့ပေးလိုက်တယ်။ဆေးရုံရောက်လို့တန်တားကြီးဝင်းကျင်တော့မှနောက်ထပ်အမျိုးသမီးအသက်20နှစ်ခန့်ရှိတဲ့အမျိုးသမီးကြီးတယောက်ဆက်ပြီးတော့ဆေးရုံပေါ်မှာပဲသုံးတော
then I added that. So, in Lauke, I can hear Niagara, Missy, Niagara, Pendleton, Chipelet, 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 Chipelet,
ญาติเนี่ยว่าซอยเนี่ยปากกวยดาโหลเนี่ยที่อติเสกก็ไม่มีเนาะบ่ได้สิทธิ์ฐานะชาวเปียวกวนยาบ่มงีวินโซอูก็တော့เหมี่ยวမျိုးပေါ်มาไตกวยဖြစ်ป่อดาไม่ရှိเจ๋เวอะคูปากกวยมหงอ่ะอิงเล็จแจ่มงขึ้นနိုင်เลยโหลပြောပါတယ်ไม่ได้ไตกวยเลยไอ้นามาဖြစ်ดาไม่ရှိเปลี่ยนตักก็เลยဖြစ်ดาไม่ရှိเนาะเสียดาก็ไตกวยขึ้นอยู่อ่ะไตกวยขึ้นมาเนี่ยบ่มงีสู่ว่าขึ้นลงยาเลยไตกวยขึ้นมาเนี่ยบ่รู้ generasi dah ramai. Ayah pun tu, kuna tu ini ni hola, so hola, ya balai tu rumah jauhkan itu ni dah tahu lah.
Yang umi bawa menerima dari buih cipora mesi beme, di sana ada rumah dari buih cipora yang sihir lo, ye kain le nak eh, biar kuya kain duka lah biar balai.
ดีเจมาลันเนี่ยยุ่งเนี่ยมาโรดีอันยันดีเจมาลันที่ยุ่งเนี่ยก็ได้ไปพิจารณาดีปงน้าจอมยุ่งเนี่ยเจ้าชีวายะน้องมียาวไปไอ้ดีได้ไปพิจารณาเนี่ยยาวบ่เนาะไอ้ดีมาได้ไปทำพิจารณาสิเดน้าพิโรชีเนี่ยมียาวมียุ่งเนี่ยนั่นเลยวายะเสียมียาวไปดาวน้ำมาเลยไปได้ไปเสร็จแล้วพิโรพิบวกพิจารณาสิเดโอ้ดีเนี่ยดีเจมาลันตรงเนี่ยมันเนี่ยสินายเนี่ยเสียมันนี่มาเมียบงมียุ่งเนี่ยมีจังเดียวเนี่ยดีตรงจีวายะมา
ดีอย่างว่าสิ่งที่กำลังมาบอกมาว่าเนาะเอริมาดียามาสิ่งที่เสียงจังหวะนี้วิโรพี่ต้องตั้งใจที่จะสิ่งเดียวฉะนั้นเอริมาเราเนี่ยมาสิ่งที่เป็นการรอที่ใกล้จะส่งมือไปสิ่งเดียวรู้โอ้รู้สิ่งที่อะไรเป็นแนวเล่นส่วนนี้เป็นสิ่งการรอที่รู้โอ้ยันนี่ไปยังมาที่ยังไม่ยังยังวันนี้เราจีว่าเดี๋ยวมาที่จะมาละเตยนี่กันเนี่ยแสดงมีเหตุการณ์เล่นอะไรเอ๋พูดเนี่ยสุยาตาดูได้พูดพี่บอกเขาวิตรงนี้ด้วยยังวันนี้มาอยากได้ที่ส่งดูต
Kong San Suu Kyi Boma, American Ningen Jai Wenji Ye, the Mora Ami Belushi, the Lesra Tinja Bejamare, Rohingya Yin and Bada Biro, a GJ Wivan Kaniari, Dong San Suu Kyi Ha, the Gayan Kake Show Trade, a chain near in Asian Sainiabi, Tuma and Nene, Sitago, Lanjang Mambo, Timbe Naimu Mionin American Ningen Jai Wenji, Mike Pumbiuga, Joso Lai Bare, Rohingyari Boma, Nisan Nimba Mune Bada Bi, Sitago, Pia, Be Naimu Adrem, Yama, Sitako, Longi Boma, American Garden Cap Peso Tare, Lule, American Ningen Jai Wenji, Joso Tabare, American Bidang Su, Kentucky Pine, Louisville, Takato, McNocone, Santa Malote, Akana, Dimaro, Tanina Niga, Adilu, Josu, Dora, Chapare, Matinki, Tai, Suzy, Timjatara, Nase Machin.
Nangeno, Timing Gampoko, Dwan San Suchine, Shinide, Sasa Yeshipi, American Bidang Suye, Yamasaya, Muara Dima, Usang, Taitun, Tu, a Telodo, Ma Miazu Gansang, a Telodo, Ma Mish McConega, Louis Bay, Degto, McCone Santa Ma, Ningajai Mike Pompeo ne, American Ningajai Muadadi ne, but the bee swinging mood drain, Yama Shigu, Dija Mimian get up, Sipari. Ruinjai, GJ, Weban Kanyade, Dwan San Suu Kyi, aboard the Borane, but the bee, a telodot, Mat Megonega, Mimian get ama, Ningajai Winchi, Pompeo ga, a kulu, biovari.
Those are the two polar ends of the choices that she faces there. From the United States perspective, we don't choose leaders, we choose good outcomes.
ဒီမှာအနေနဲ့လုံးဝစန့်ကျင်ကွဲလဲတဲ့အစွန်းတစ်ဖက်ကြားရွေးချယ်ရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေရတာပါအမေရိကန်ပြည်ထောင်စုရဲ့ရှိတော်ကတော့ကျွန်တော်တို့အနေနဲ့ခေါင်းဆောင်တွေကိုမယွေးပါဘူးကျွန်တော်တို့ကရလက်ကောင်းတွေကိုရေးချယ်ပါတယ်ဒါကြောင့်လဲမြန်မာစစ်တပ်ပေါ်မှာဖိအားပေးနိုင်မှုကျွန်တော်တို့လုပ်ပါတယ်ရင်အစိုးရတို့ကဒါမျိုးလုပ်ဖို့ညှင်းခဲ့ပါတယ်ဒီလူတွေကတ ချောင်းမှုဖြစ်ပါတယ
်2019ခုနှစ်ဩဂုတ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတင်းချီထွက်ပြေးခဲ့ရမှုနောက်ပိုင်းမြန်မာစစ်တပ်တာဝန်ရှိသူတွေအပေါ်အမေရိကန်ပြည်အောင်စုကတန်းခတ်ပိတ်ဆို့မှုချမှတ်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဒေါက်ဆာဆူချီဘက်ကရှုတ်ချပြောဆိုဖို့ရည်တည်ပေးဖို့ပြက်ကွက်တယ်ဆိုပြီးနိုင်ငံတကာကဝေဖန်ခံရတဲ့အပြင်ဒီမိုကရေစီရေးချိုးဖောက်မှုကာလကချင်းမြင့်ခံရတဲ့နိုင်ငံတကာဂုဏ်သုဆောင်စုတွေလည်းပြန်ပြီးရုပ်သိမ်းခံခဲ့ရပါတယ်။ဩဇာကြီးတဲ့အမေရိကန်အထက်လွှတ်တော်မှမစ်ချ်မက်ကနဲကတော့သူနဲ့ဒေါအောင်ဆန်းစုကြည်ကြားမှာဆယ်စုနှစ်နှစ်ခုကြာခိုင်မာတဲ့ဆက်ဆံရေးရှိကြောင်းဆဲအုပ်ချုပ်ရေးကနေဒီမိုကရေစီဘက်ကိုအသွင်ကူးပြောင်းဖို့ကြိုးပမ်းမှုကိုလည်းသူ့အနေနဲ့စိတ်ဝင်တစားစောင့်ကြည့်ခဲ့ကြောင်းဒါပေမဲ့အကြီးအကျယ်ဝေဖန်ခံရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တင်တဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ
် But there seems to be some backsliding and she's been under a lot of criticism for not
ဒါပေမဲ့ဆွေးနွေးမှုတချို့
ရှင်းနေပုံရပါတယ်သူလည်းအကြီးအကျယ်ဝေဖန်ခံနေရပါတယ်စစ်တပ်အတွက်ရက်တိပေးမှုကြောင့်မဟုတ်ပဲအဲ့ဒီမှာဖြစ်နေတဲ့ရုံးညာတွေပေါ်ရက်ဆက်ကြံ့ကြုံမှုတွေနဲ့ပတ်သက်ပြီးပိုပြင်းပြင်းထန်ထန်တုံ့ပြန်နေရတာပါသူကိုချင်းမြင်ထားတဲ့ဂုံလူဆောင်စုတွေကိုလည်းပြန်ပြီးရုပ်သိမ်းနေရပါတယ်
But
the military has got an awful lot of power, and she is facing a true conundrum.
Sitaka Tipi Anna Ginevi, Tumani Nedegego Beja Nanja Chin in a Yensai Niyarab. General Yamulin Jen Yomanjagaro, Magane Yala de Tola Naye Dwe, Tumani Neswan Consolia Melo Yongjibare. Nanga Dwe, Pidere Dwe, Turugu Lanjong Mo Yao, Pobo Tumaga, Lulaniware.
Muta Democracy Apoito, NLD Anna Yayu Bina, Rohinja Pietana, Pishin Ye Dwe, Gula, Jake Hau, Kopiana Usani, Jakai Jambi Commission Ye, Jampuja, Topola B, Majakim Habe, Jakai Yau Pai Peripakapi, Rohinja Muslim Conadinjo, Bangladesh Pet, Topi Giara Pipari, Yamasuya Begaro, Rohinja Sude, Don't No Go Lemakan Be Me, Topi Yadu Rigu, Bian Lekamesu, Piovari. ဒါပေမဲ့ကုလသမဂ္ဂရဲ့ဆန်းရွက်ချက်တွေကပဲလိုက်တယ်လို့အစိုးရကပြောဆိုပြီးကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အချက်လက်ရှာအဖွဲ့နောက်အခုနောက်ဆုံးအဖွဲ့တဲ့မြန်မာဆန်ရကုလသမဂ္ဂစုံစမ်းစစ်ဆေးရေးမစ်ရှင်တို့ကိုပြည်ဝင်ခွင့်မပေးပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုပြန်လည်လက်ခံရေးကမအောင်မြင်သေးတဲ့တချိန်တည်းမှာပဲမျိုးရုံးတပ်ဖြတ်မှုဆွဆွဲခ
လောက်ကင်ရှားပါလို့မိမိရဲ့ရရွာကိုပြစ်ရွှေပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်တက်ကြုံစနစ်ဆိုပြီးတော့တတ်မှတ်ထားတဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြရပါတယ်။ဒီတားကောင်တွေထဲမှာမြန်မာနိုင်ငံသားတွေလည်းအများပြားပါဝင်နေပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဟာဘယ်လိုပုံစံတွေနဲ့ဖြစ်နေလဲ။လူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုလာမယ့်အင်္ဂါနေ့ည Daily Life အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရသရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တို့ကြိုးစားပါတယ
်။ဒီကနေ့ညစီစဉ်တင်ဆက်မဲ့အင်္ဂါညတရက်လီလိုက်အစီအစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။တူရကီသမ္မတရီဆက်ဒါဗစ်အာရူဝန်ဟာအခုလန်ဒန်မှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးထိပ်သီးဆွေးနွေးပွဲရဲ့အပြင်ပန်းမှာတော့ပြင်သစ်ဗြိတိန်နဲ့ဂျာမနီခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။တူရကီဟာကပ်တပ်ဖွဲ့တွေကိုဥတီထားတဲ့စီးရီးယားနိုင်ငံတွင်စစ်ဆင်ရေးတွေကြောင့်အတော်လေးကိုဝေဖန်ခံနေရတာပါ။တူရကီနိုင်ငံဟာသူလက်ခံထားတဲ့စီးရီးယားဒုက္ခသည်တွေနဲ့ပတ်သက်လို့ဥရောပရဲ့အကူအညီတွေကိုလည်းလိုလားနေပါဗျ။အစ္စတန်ဘူမြို့ကနေဒိုရီယန်ဂျုန်းစ်ရေးသားပေးပို့ထားတဲ့သတင်းကိုတော့ကိုသားညွန်ဦးပြောပြပေးပါရှင်။
တူရကီသမ္မတအနေနဲ့ဗြိတိန်ဂျာမန်နဲ့ပြင်သစ်ခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာဦးစားပေးဆွေးနွေးမယ့်အကြောင်းအရာတွေကတော့ဆီးရီးယားရေးကိစ္စနဲ့ဆီးရီးယားပြည်တွင်းစစ်ကြောင့်ဖြစ်လာတဲ့တန်းနဲ့ချီတဲ့ဒုက္ခတွေအကြောင်းဖြစ်မယ်လို့မျှော်လင့်ရပါတယ
်။ He is quite transparent on his demands. Definitely he asks.
သူတောင်းဆိုမယ့်ကိစ္စတွေကအတော်လေးရှင်းရှင်းလင်းလင်းရှိမှာပါ။ဥရောပဘက်ကပို့ပြီးတော့ဆောင်ရွက်ပေးဖို့သူ့ဘက်ကတောင်းထားပါတယ်။ဒါလည်းဖြစ်တင်ပါတယ်လေ။တူရကီအနေနဲ့ကဆီးရီးယား၃တန်းခွဲ၄တန်းလောက်ကိုလက်ခံထားရတာပါ။ဒါဟာဥရောပဘက်ကအားနေချက်ဆိုတာလေအမှန်ပါပဲဥရောပဘက်ကဦးစားပေးချက်ကဒုက္ခတွေတွေဝင်ရောက်နေတာတွေကိုရပ်တန့်ဖို့သူတို့ကိုပြန်လှည့်သွားစေဖို့ပါပဲ
တူရကီနိုင်ငံရဲ့အကြီးအကဲတန်တမန်ဟောင်းအာဒင်ဆီလ်ဇန်ပြောသွားတာဖြစ်ပါတယ်ဆီးရီးယားနိုင်ငံတွင်ကတ်တပ်ဖွဲ့တွေကိုစစ်ဆင်ရေးလုပ်ခြင်းအဖြစ်တူရကီတပ်တွေထိန်းချုပ်လိုက်တဲ့နေမြေတွေကိုဆီးရီးယားဒုက္ခတွေ2တန်းလောက်ပြန်ပို့နိုင်မယ့်အခွင့်အလမ်းရှိလာနိုင်တယ်လို့တူရကီသမ္မတအာဒူဝန်ကတော့ပြောနေပါတယ်ဒီမှန်ချက်အောင်မြင်မှုဥရောပဘက်ကအဓိကကျနေတယ်လို့အာဒူဝန်ကယူဆထားတယ်လို့ကလာဒီယိုဟော့စတက်ကသူနိုင်ငံတကာဆက်ဆံရေးဌာနရဲ့ပမောခဆာဟက်ဂူဗင်စ်ကပြောပါတယ
် Turkey doesn't have the money first and foremost
အိုးအိန္ဒိယစီစဉ်လို့ပေးဖို့တူရကီမှာငွေမရှိပါဘူးဒါ့အပြင်တခြားဥရောပတိုင်းတွေပါဝင်လာခြင်းအဖြစ်ဒီစီစဉ်တွေအတွက်တရားဝင်မှုပိုရလာပါမယ် ဆိုတော့နိုင်ငံရေးအရာရောဗန္ဒာငွေကြေးအရာပါထောက်ခံကူညီမှုလိုပါတယ
်။ဥရောပမှာပြောနေတာကတော့တူရကီကအခုလိုလုပ်နေတာတွေဟာအကဲဆက်လာတဲ့ဆီးရီးယားနိုင်ငံရဲ့တည်ငြိမ်မှုကိုထိခိုက်စေတယ်ဆိုတာပါပဲ။ဒါမဲ့လည်းသမရအာဒူဝမ်ရဲ့ဒုက္ခတဲ့အစီအစဉ်ပေါ်မှာဥရောပဘက်ကထောက်ခံမှုရဖို့အတော့ကိုခက်ခဲခဲရှိမယ်လို့အာဒန်ဆာဆင်ကပြောပါတယ
် When it comes to Europeans it is true that they already made
ဥရောပမှာအခုပြောနေတာကတော့တူရကီကအခုလိုလုပ်နေတာတွေဟာအကဲဆက်လာတဲ့ဆီးရီးယားနိုင်ငံရဲ့တည်ငြိမ်မှုကိုထိခိုက်စေတယ်ဆိုတာပါပဲအခုပြန်လည်တည်ဆောက်ရေးအစီအစဉ်တွေမှာသူတို့ပါဝင်မှာမဟုတ်ပါဘူးဒါအပြင်တူရကီမှာအနေအထားတစ်ခုနဲ့နေထိုင်ခွင့်ရနေတဲ့ဆီးရီးယားဒုက္ခသည်တွေကိုဆီးရီးယားမြောက်ပိုင်းကအခုဒေသတွေကိုအတင်းကျပ်ပြန်ပို့တာကလည်းတရားမဝင်ဘူးလို့သူတို့ကသတ်မှတ်နေတာပ
ါဆီးရီးယားကကတ်တွေပေါ်မှာတူရကီရဲ့ထိုးစစ်တွေနဲ့ပတ်သက်လို့ရှိရင်ပြည်သက်သမ္မတအမန်နျူရယ်မခရွန်ကအပြင်းထန်ကိုဝေဖန်နေတာပါကတ်တွေရဲ့ဒေသမှာအာရတီကိုနေရာချထားပြီးတော့ဒေသတွင်းလူမျိုးနဲ့တိုင်းပြည်ချင်းတွေတည်ရှိမှုကိုပြောင်းပြစ်ဖို့အတွက်တူရကီကလုပ်နေရဆိုပြီးတော့ဝေဖန်ခံရပါတယ်ပြည်သက်သမ္မတဟာအုံနောက်အလုံးမလုပ်သူဆိုပြီးတော့တူရကီသမ္မတဘက်ကပြန်လည်ဝေဖန်ထားပါတယ်တူရကီအနေနဲ့ဥရောပနိုင်ငံတွေကိုအပေါ်စီးကနေပြီးတော့ပြောဆိုနိုင်တဲ့အနေအထားမှာရှိတယ်လို့ Sahed Govins ကမြင်ပါတယ
်။ A couple of times you know he not only hinted but he deliberately
ရဲ့လုပ်တယ်စစ်စီရင်တဲ့ပတ်သက်လို့ဝေဖန်မယ်။တူရကီကိုဖိအားပေးမယ်ဆိုရင်တော့ဒုက္ခတွေတွေဖွင့်ပေးလိုက်မယ်ဆိုပြီးတူရကီသမ္မတကအချင်းချင်းပြောနေတာဟာအရေးအမွေသဘောမဟုတ်ပါဘူး။ဒါဟာဥရောပတိုင်းပြည်တွေအနေနဲ့သူ့စဉ်းစားချက်အပေါ်လေးထားဖို့အာဒိုဝမ်ဘက်ကနေပြောနိုင်ဆိုနိုင်တဲ့အခွင့်အာဏာမှုပါပဲ။
အဒူအန်ဒီနဲ့ဆီးရီးယားဒုက္ခသည်တွေကိုပြန်ပို့ဖို့ပြည်တွင်းဖိအားတွေတိုးမြင့်ရင်ဆိုင်နေရတယ်လို့ပဲဥရောပခေါင်းဆောင်တွေအနေနဲ့ကလည်းဒုက္ခသည်တွေပိုတိုးလာမှာကိုစိုးရိမ်စရာဖြစ်နေပါတယ်။ဒါကြောင့်မလို့တူရကီခေါင်းဆောင်နဲ့ဒီဥရောပခေါင်းဆောင်တွေကြားမှာအခုဆွေးနွေးပွဲတွေအတွင်းသဘောတူညီမှုတစ်ခုရဖို့အတွက်အလားအလာတော့ရှိနေတယ်လို့ဆိုရမှာပါခင်ဗျာ
။ကိုသားမြို့ဦးပါရှင်အင်္ဂါညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOE ကနေအင်္ဂါညနေခင်းအစီအစဉ်တွေကိုည9:00နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်တလဲပြောပြပေးပါအောင်ရှင်။
နော်တလန်တိတ်မဟာမိတ်နေတိုးအဖွဲ့ကြီးဟာဥဆောင်မှုမဲ့သူဥဆောင်မဲ့သူမရှိတော့တာကြောင့်အုံနောက်တည်နေတဲ့အဖွဲ့အစည်းလိုဖြစ်လာနေကြောင်းပြည်သက်သမ္မတအီမနွယ်မက်ခရွန်ရဲ့တင်စားပြောဆိုမှုဟာအောက်တန်းကျတဲ့မှတ်ချက်မျိုးဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြည်သက်သမ္မတကိုအင်္ဂါနေ့မှာဝေဖန်ပြောကြားလိုက်ပါတယ်။နေတိုးအကြောင်းအရည်လိုပြောဆိုဖို့မတင်ကြောင်းနဲ့အဖွဲ့ဝင်နိုင်ငံတွေလန်ဒန်မြို့မှာကျင်းပမယ့်နေတိုးထိပ်သီးဆွေးနွေးမှာစခင်နေတိုးအဖွဲ့အတွင်းမှုချုပ်ယန်စတိုလ်တန်ဘတ်နဲ့ဘေဂျင်းရှင်ယန်ရင်သမ္မတထရန့်ကဒီကနေ့အရည်လိုပြောကြားလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားဆက်ဆိုနိုင်ရေးစုံစမ်းတွေးရှိချက်တွေနဲ့အကြံပြုချက်တွေပါဝင်မဲ့အစီရင်ခံစာကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ကော်မတီအဖွဲ့ဝင်တွေကအစီရင်ခံစာကိုအပြည့်အစုံနေပြီလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကMSNBC သတင်းဌာနကိုတင်ပြနေတဲ့နောက်ပိုင်းမှာပြောကြားခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဟာထောင်ပေါင်းများစွာသောရိုဟင်ဂျာကလေးငယ်တွေပြင်ချာတင်ကြားခွင့်မရအောင်ပစ်ပင်တားဆီးထားတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအင်ကန်နေမှာပြောကြားလိုက်ပြီးအာဏာပိုင်တွေအနေနဲ့ဒုက္ခသည်စခန်းအတွင်ပြင်ချာတင်ကြားခွင့်ကိုပစ်ပင်ထားတာတွေကိုရုတ်သိမ်းပေးဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာကြပြီးလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ဘဇားကဒုက္ခသည်စခန်းအတွင်းမှာနေထိုင်နေကြတဲ့ကြောင်းတက်ရမယ့်အရွယ်ဒုက္ခသည်ကလေးငယ်၄သိန်းလောက်ပြင်ချာတင်ကြားခွင့်မရကြတဲ့အကြောင်း HRW ကအထောက်ပြတဲ့အစီရင်ခံစာမှာပေါ်ပြထားပါရခင်
ဗျာ။တရင်းချင်းညုတ်ကိုကိုစောင်းဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Audrius Ricks ဖြစ်ပါတယ်ရှင်။ကျမကစုမမဒီညနေခင်းအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
။